အီရတ်နိုင်ငံတွင်းကအမေရိကန်တပ်ဖွဲ့ဝင်9000နီးယောက်ကိုနှင်ထုတ်ဖို့အီရတ်လွှတ်တော်ကအစိုးရကိုတနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်။အီရတ်နိုင်ငံမြို့တော်ဘက်ဒက်လေးစိတ်မှာအမေရိကန်တို့ကမောင်းသူမဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်အီရန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတဦးသေဆုံးခဲ့ရတာကိုစန့်ကျင်တဲ့အနေနဲ့အီရတ်လွှတ်တော်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့အီရတ်ပြည်သူတွေကတော့အမေရိကန်တွေကိုဆက်ပြီးရှိနေစေလိုတယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုက Fox News သတင်းဌာနကိုပြောဆိုထားတာပါ။အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကနေ VOE သတင်းတော့ Edward Yaranian ရဲ့သတင်းဆောင်မကိုမတ်တင်ကီထိုက်ကဆက်ပြီးပြောပြမှာပါရှင
်။အမေရိကန်ကိုစန့်ကျင်ရှုတ်ချပြီးကြဆုံးသွားတဲ့အီရန်စစ်တပ်တပ်မှူးကာဆန်ဆိုလီမာနီနဲ့အီရန်ကိုထောက်ခံကြောင်းအီရတ်လွှတ်တော်တွင်ကအများစုရှီယာလွှတ်တော်အမတ်တွေပါဝင်တဲ့ဒါစင်နဲ့ချီတဲ့လွှတ်တော်အမတ်တွေတင်းနှင်းကနေနေကကျွေးကျော်ခဲ့ကြတာပါဒီနောက်မှာတော့အီရတ်နိုင်ငံတွင်တက်ချရေးအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေနဲ့သဘောတူညီချက်ကိုအီရတ်အစိုးရဘက်ကဆုံးသတ်နိုင်ရေးလုတ်ပိုင်ခွင့်ပေးတဲ့ဆုံးဖြတ်ချက်တရက်ကိုလွှတ်တော်မှာမဲပေးထောက်ခံခဲ့ကြပါတယ်အခုလွှတ်တော်ရဲ့မဲခွဲဆုံးဖြတ်ချက်ကမဖြစ်မနေလိုက်နာစရာတော့မလိုအပ်ပါဘူးတင်းနှင်းကနေနေကမဲခွဲဆုံးဖြတ်မှုမတိုင်ခင်မှာအီရတ်အင်းဆောင်အစိုးရဝန်ကြီးချုပ်အဒဲအဗ်ဒဲလ်မာဒီကလည်းလွှတ်တော်အမတ်တွေကိုမိန့်ခွန်းပြောပါတယ
်အတ်တက်ဖ်ကီရ်ဂျီဒီယန်ဝဒီရာစတ်အလ်ခီယာရတ
်အီရတ်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့လုံလုံရေးကိုချိုးဖောက်မှုတွေအပေါ်လှုပ်ဆောင်ရမယ့်ကိစ္စတွေကိုအသေးချာဆုံးဖြတ်ကြဖို့နောက်အီရတ်ရဲ့အမျိုးသားအကျိုးစီးပွားဒါမှမဟုတ်လုံလုံရေးကိုထိခိုက်စေမဲ့ဆုံးဖြတ်ချက်တွေမဖြစ်စေဖို့အလေးအနက်ဆောင်ရွက်ကြပါ
အီရန်ဗိုလ်ချုပ်ကြီးဆိုလီမာနီနဲ့ရှီယာပြည်သူစစ်တပ်မှူးအဘူမာဒီအယ်မိုဟန်ဒက်စ်တို့တေဆုံးခဲ့ရတဲ့အဝေးရင်းဒရုန်းယာဉ်နဲ့တိုက်ခိုက်မှုရှီယာပြည်သူစစ်တပ်ဖွဲ့ဝင်25ဦးတေဆုံးခဲ့ရတဲ့ကွာအန်ကပြည်သူစစ်စခန်းတစ်ခုကိုအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့တိုက်ခိုက်မှုတွေကသဘောတူညီချက်ကိုချိုးဖောက်တာလို့အီရတ်အင်းဆောင်အစိုးရဝန်ကြီးချုပ်ကသုံးနှုန်းပြောဆိုသွားပါတယ်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့နဲ့သဘောတူညီချက်ကိုဖျက်သိမ်းရေးအစိုးရကိုလုတ်ပိုင်ခွင့်ပေးတဲ့အချက်၅ချက်ပါအစည်းအဝေးကိုလွှတ်တော်အမတ်329ဦးထဲကနေအထူးအစည်းအဝေးကိုတက်ရောက်ကြတဲ့လွှတ်တော်အမတ်183ဦးတို့ကအတည်ပြုခဲ့ကြတာပါဒါပေမဲ့ကတ်တွေနဲ့ဆွန်နီလွှတ်တော်အမတ်တွေကတော့လွှတ်တော်မတက်ကြပါဘူးအီရတ်စစ်တပ်တပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးရေးကိုတော့ညွန်ပေါင်းအဖွဲ့ကတရားဝင်ရပ်ဆိုင်ထားပါပြီဒါပေမဲ့လည်းသူတို့ရှိနေတဲ့အခြေစိုက်စခန်းတွေမှာတော့ကာကွယ်ထားဆဲဖြစ်ပါတယ်။အချင်းအကန့်တတစ်ခုမပေးဘဲဒီသဘောတူညီချက်ကိုဖျက်သိမ်းလို့မရနိုင်ဘူးဆိုတာကိုလည်းအီရတ်လွှတ်တော်ဥက္ကဋ္ဌမိုဟာမက်အယ်ဟာဘူစီကအသိအမှတ်ပြုပြောပါတယ်
။ الغاء الاتفاقية يتي اصلا البنود مالتها واضحة تقول مجرد الاخطار
ဒီတဲ့နိုင်ငံတွင်ကညွန်ပေါင်းတပ်ဖွဲ့တွေရဲ့လုပ်ငန်းစဉ်တွေအဆုံးသတ်ရေးဘယ်လိုဆုံးဖြတ်ချက်တွေမဆိုတဲ့ရောက်ကျင်သုံးနိုင်ရေးအတွက်တစ်နှစ်တာအချိန်ပေးရမယ်ဆိုပြီးအမေရိကန်နဲ့အီရတ်ကြားသဘောတူထားပါတယ
်ညွန်ပေါင်းဖွဲ့ရင်းနဲ့အီရတ်ရဲ့သဘောတူညီချက်တွေကိုအဆုံးသတ်ဖျက်သိမ်းဖို့အီရတ်အင်းဆောင်အစိုးရဝန်ကြီးချုပ်အဗ်ဒူမာဒီမှာလုတ်ပိုင်ခွင့်အာဏာရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးစီးရီးယားနယ်စပ်အနီးအီရတ်နိုင်ငံတွင်းကရှီယာစစ်စခန်းတစ်ခုကိုအမေရိကန်တို့တိုက်ခိုက်မှုဆိုလီမာနီနဲ့ရှီယာပြည်သူစစ်တပ်မှူးမိုဟန်ဒက်စ်တို့ကိုတပ်ဖြတ်မှုတွေကိုစန့်ကျင်ကန့်ကွက်တဲ့အကြောင်းအီရတ်နိုင်ငံခြားရေးဝန်ကြီးမိုဟာမက်အလီဟာကင်ကကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌနဲ့ကုလသမဂ္ဂအတူရင်မှုချုပ်တို့ထံကိုလည်းတိုင်ကြားစာပေးပို့ထားပါတယ်။အမေရိကန်တပ်ဖွဲ့တွေအီရတ်ကနေနှင်ထုတ်မယ်ဆိုတဲ့အပေါ်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကမယုံကြည်တဲ့သဘောထားမျိုးနဲ့Fox News ရုပ်သံမှာပြောဆိုသွားပါတယ်။အီရတ်ပြည်သူတွေကအမေရိကန်တပ်ဖွဲ့တွေဆက်လက်ရှိနေစေခြင်းပဲလို့ယုံကြည်တဲ့အကြောင်းနိုင်ငံဆိုင်ဝန်ကြီးပွန်ပီယိုကပြောဆိုသွားတာပါ။အစ္စလာမ်ရဲ့အစွန်ရောက်အကြမ်းဖက်ဝါဒီတွေကိုကူညီတိုက်ခိုက်ရေးအတွက်အမေရိကန်တပ်ဖွဲ့တွေပြန်လည်ချထားရေးလွန်ခဲ့တဲ့၄နှစ်ကအီရတ်နဲ့အမေရိကန်တို့သဘောတူညီခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်သူတွေပိုက်ဆိုင်မှုတွေကိုအီရန်ဘက်ကတိုက်ခိုက်လာရင်တော့မြန်မြန်ဆန်ဆန်နဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ဖို့အီရန်ပြစ်မှတ်52ခုသတ်မှတ်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းစနေနေ့မှာ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။ပ ီးခဲ့တဲ့တောက်ချန်နေကအီရန်နိုင်ငံတွင်အမေရိကန်ရဲ့မောင်းတူမဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအကြောင်းကိုတော့တမရအင်ပီရိုကလွှတ်တော်ကိုတရားဝင်အကြောင်းကြားခဲ့ကြောင်းလွှတ်တော်အကြီးအကဲဝန်ထမ်းနှစ်ဦးက Reuters သတင်းအေဂျင်စီကိုအတည်ပြုပြောဆိုပါတယ်။အမေရိကန်ရဲ့ War Powers အဥပဒေအရစစ်ပွဲဖြစ်သွားနိုင်ခြေရှိတဲ့လက်နက်ကင်ပဋိပက္ခတွေမှာအမေရိကန်တပ်ဖွဲ့တွေရဲ့ဆောင်ရွက်ချက်တွေကို48နာရီအတွင်းမဖြစ်မနေအကြောင်းကြားရတာဖြစ်ပါတယ်။